အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတဆီဂျင်ပင်တို့ဒီကနေ့ကြာသားရင်းနှီးမြှုပ်နှံကအွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်မဲ့အစီအစဉ်ပေါ်တရုတ်တို့ဘက်ကမကြေမနက်ဖြစ်နေချိန်မှာအခုလိုအမေရိကန်နဲ့တရုတ်သမ္မတတို့တွေ့ဆွေးနွေးခဲ့ကြတာပါ။သမ္မတဘိုင်ဒန်သမ္မတဖြစ်လာခဲ့ပြီးတဲ့နောက်သမ္မတရှီနဲ့၅ချိန်မြောက်ဆွေးနွေးပွဲအတွင်းစီးပွားရေးကိစ္စ၊ယူကရိန်းကိုရုရှားတို့စစ်ဝင်တိုက်တဲ့ကိစ္စအပါအဝင်ကိစ္စရတော်တော်များများကိုဆွေးနွေးကြတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းကိုရုရှားစစ်ဝင်တိုက်တဲ့ကိစ္စအပေါ်တရုတ်ကအခုချိန်ထိဝေဖန်ပြစ်တင်ခြင်းမရှိသေးပါဘူး။တရုတ်နဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေရှိသလိုသဘောထားကွဲလွဲမှုတွေနဲ့တင်းမာမှုတွေလည်းရှိပေမဲ့သမ္မတဘိုင်ဒန်ကသမ္မတရှီနဲ့ပုံမွေလင်းလင်းဆက်ဆံခြင်းနဲ့လို့အင်ဘူတော်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောကြားခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကိုတွားရောက်မယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပုံထုံးနေတုန်းကပြောကြားထားပါတယ်။တရုတ်တပြည်တော်မူကိုလက်ခံတဲ့အမေရိကန်အစိုးရကထိုင်ဝမ်ကိုနိုင်ငံတစ်ခုအနေနဲ့တော့အတိအမှတ်ပြုမထားပါဘူး။တရုတ်နိုင်ငံကထိုင်ဝမ်ဟာသူတို့ပိုင်နယ်ဖြစ်တယ်လို့အမြဲပြောနေပြီးတော့စစ်ရေးနဲ့ချင်းချောက်မှုတွေရှိနေချိန်မှာထိုင်ဝမ်ဘက်ကအမေရိကန်ရက်တည်တယ်ဆိုတာပြသတဲ့အနေနဲ့အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်မှာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြပါရဲ့ရှင်။